ာဗိုင်းရပ်စ်ကူးစက်ခံရမှုကြောင့်တည်ဆုံးသူ600ကျော်နေပြီးကူးစက်နေသူပေါင်း5000မကရှိလာနေတဲ့အမေရိကန်ပြည်ထောင်စုမှာကျန်းမာရေးဝန်ထမ်းတွေကလည်းရောဂါကူးစက်လာနေပြီဖြစ်တယ်လို့နယူးယောက်မြို့ကူးစက်အထူးကူးစက်ရာဝန်ဒေါက်တာဇီယာတက်က VOE ကိုပြောပါတယ်။တနေ့ကိုရောဂါအခြေအနေဆိုးသူပေါင်း20နီးပါးကိုကြီးရှုနေရပြီးလောလောဆယ်သူ့ရဲ့လူနာတွေထဲမှာတည်ဆုံးသူ6ဦးမကရှိနေပြီလို့ပြောပါတယ်။ကျမအင်ဂျင်နိုင်ကဒေါက်တာဇီယာတက်ကိုဆက်သွယ်မေးမြန်းရမှာသူကအခုလိုစပြောပါတယ်
။ပြောရလို့ရှိရင်တော့ပထမဆုံးလူနာပေါ့နော်ကျွန်တော်ရဲ့လူနာဒီမြို့ရောင်းမှာပထမဆုံးသေသွားတဲ့တည်ဆုံးပါသွားတဲ့လူနာဖြစ်ပါတယ်။ဆိုတော့အသက်80နှစ်အမျိုးသမီးပေါ့နော်
။ကျမတို့ကတလောကဆရာကိုယ်
တိုင်ပထမဆုံးသေတယ်။ဟုတ်ကဲ့ကျွန်တော်ပြောရတော့ဒီကျွန်တော်ကိုယ်တိုင
်သေသွားပြီ
။ဟုတ်ကဲ့ခင်ဗျာသူကျွန်တော်တို့ကိုယ့်ရဲ့အထီးအသက်ကိုကျွန်တော်တို့စွဲဆန်နိုင်ပါတယ်ဒါပေမဲ့ပါဖြစ်သွားလဲဆိုတော့ရှေ့ရမြောက်တဲ့နေရာကြီးစပြီးတော့သူ့ရဲ့ခါကအရန်ခုံအောင်ပြန်ဝါပါလေဆိုတော့ဒါကျွန်တော်တို့အခုလက်ရှိသိလာတဲ့တစ်ချက်ပါပါဖြစ်လို့လဲဆိုတော့ဒီဘိုးဒီနံပါတ်1ကတော့ဒီကိုခံအားရဲ့ကိုဆဲကိုပြန်ပြီးတော့အတက်ကိုတိုက်ခိုက်ပြီးတော့ဒီကိုခံအားခုခံအားရဲ့ဒီ inflammation marker ရတို့ storm လို့မျိုးပေါ့နော်မုန်တိုင်းလို့မျိုးကိုပြန်ပြီးတော့ဒုက္ခပေးတယ်အဲ့တော့ဒီအဆုတ်ကကောင်းကောင်းအသက်ရှူမရနိုင်တော့အဲ့ဒါကြောင့်လို့တရားလို့အောက်ဆီဂျင်ကိုတရားရအောင်လုပ်ပေးရတယ်ဟို respirator မှာသင်ရတာ1 portion နဲ့လူနာတွေဒုက္ခရောက်ပါတယ်နောက်တစ် portion တော့ဘာနဲ့ဒုက္ခရောက်လဲဆိုတော့အခုနောက်ပိုင်းကျွန်တော်တွေ့လာတာဘာလဲဆိုတော့နှလုံးမှာရှိတဲ့ muscle ကြီးရောက်လာပါပမာကြီးပြောနေတဲ့နှလုံးရောတာမဟုတ်ပါဘူးနှလုံးရောက်နေတဲ့အတွက်ကြောင့်ဗယံပဒါသွေးခုန်သွားပါတယ်ဒီလူနာဆိုရင် heart rate က200ကျော်အထိဖြစ်သွားတယ်ကျွန်တော်ဆေးပေးလိုက်တဲ့အခါကျတော့30အထိကျသွားတယ်ပြန်ပြီးတော့200ကျော်ပြန်ဖြစ်တယ်ဘလို့မှကျွန်တော်တို့ဘလို့မှထိန်းလို့မရဘဲနဲ့နောက်ဆုံးဒါနဲ့ပဲဒုက္ခရောက်သွားတာပါ။ဟိုကျွန်တော်စပြီးတော့ဒီယောဂါကိုမတ်လပထမဆုံးပတ်မှာဆိုလို့ရှိရင်ကျွန်တော်ပြောဦးဆိုတော့ကျွန်တော်ကိစ္စကိစ္စ number 4ပေါ့။အဲ့ဒီမှာတူတော့အပေါင်း၄ယောက်ပဲရှိသေးတာ။အဲ့တရက်ထဲမှာ၄ case ပဲဖြစ်တာ။အဲ့ရနေကွာနေ10 case ဖြစ်လာတယ်16 case ဆို20 case ဖြစ်လာတယ်100 case ဖြစ်လာတယ်။ကွာအရာကဏ္ဍကနေထောင်ကဏ္ဍဇလန်းကိုစပြီးကျွန်တော်တို့ပြောနေ။ဖြစ်တဲ့အနေနဲ့တစ်ချက်ကတော့ကျွန်တော်ပို့ပို့ပြီးစစ်လာတာလည်းပါပါတယ
်။ကိုရိုနာဗိုင်းရပ်စ်ကိုဒီတိုက်ဖြတ်တဲ့နေရာမှာပေါ့နော်။အခုတို့ဖျက်ဖျားဆေးနဲ့စတင်ကစားနေတဲ့အခြေအနေရောဘယ်လိုရှိလဲဗျာ
။ဟုတ်ကဲ့ကျွန်တော်တို့အကုန်လုံးတည်နေတဲ့အချိန်ပဲပေါ့နော်။ကျွန်တော်တို့လုပ်နေပါတယ်။အဲ့ဒီမှာ one of the center လည်းပါပါတယ်။ကျွန်တော်တို့ဆေးယူနိုင်ဆေးယူနိုင်မှာပါဖြစ်လို့လဲဆိုတော့ကျွန်တော်တို့မှအမှန်တကယ်ဆေးမရှိပါဘူး။ဒီနေ့ဒီချိန်ကြီးဆေးမရှိပါဘူး။ဆေးမြောင်များစွာကိုသူတို့စံသက်ကြတယ်မှာပါတယ်အဲ့ဒီမှာတော့ဆေးတစ်မျိုးကတော့ကျွန်တော်နှစ်ဖြားဆေးပေါ့နော်ပုံမှန်နိုင်ငံမှာလည်းရှိပါတယ်ဘာလို့ခေါ်လဲဆိုတော့ hydroxy chloroquine လို့ခေါ်ပါတယ် chloroquine ဆေးပေါ့နော်ဒီဆေးကိုသူ့တစ်မျိုးနဲ့သုံးတာလည်းရှိပါတယ်သူ့နဲ့သူနောက်ထပ် antibody တစ်မျိုးနဲ့တွဲပြီးသုံးတာလည်းရှိပါတယ်ဒီဆေးကဒီ virus ကိုတတ်နိုင်လားဆိုတော့ကျွန်တော်တို့အတိအကျတော့မသိပါဘူးပုံမှန်ပြရနှစ်ဖြားဆေးကတော့ nearly side effect ပိုများတယ်မှာဆိုတော့ဟိုတော့ ਆ နည်းနည်းလေးခက်ခဲတယ်ပေါ့နော်သူ့ရဲ့ပေါ့ကော new generation ပေါ့ကျွန်တော်တို့ခေါ်တာ hydroxychloroquine လို့ခေါ်ပါတယ်ဒီ hydroxychloroquine ကအများကြီးဟို side effect အရသက်သာပါတယ်ဆိုတော့ကျွန်တော်တို့ကအများစုကတော့ hydroxychloroquine ကိုအခုသုံးကြပါတယ်ပမာနိုင်ငံမှာဒီဆေးတွေရှိပါတယ်ဒီဆေးတွေကိုတကယ်ရောဂါဖြစ်လာတယ်ဆိုလို့ရှိရင် clinical trial ကိုကြည့်ပြီးသုံးပါကျွန်တော်တို့ dose ရှာအစသုံးပုံသုံးနည်းမတူပါဘူးကျွန်တော်ဖြန့်ဖြားဆေးလို့မျိုးသုံးတာမဟုတ်ပါဘူးကျွန်တော်တို့ကပထမဆုံးကျွန်တော်တို့ခေါ်တဲ့ day number 1မှာloading dose ဆိုတာရှိပါတယ်ဆိုတော့ high dose ဆိုကျွန်တော်တို့ပြစ်ပေးလိုက်တယ်ပြီးတဲ့အခါကျတော့မှ day number 2 to 5 5ရက်ပဲကျွန်တော်တို့လုပ်တာပါဈေးုံတိုင်းဈေးုံနဲ့ကျွန်တော်တို့5ရက်ပဲလုပ်တာပါ basic blood test ကိုကျွန်တော်တို့ကြည့်တယ် x-ray ကိုကြည့်တယ်အဲ့ဒါနဲ့ပဲကျွန်တော်တို့ diagnose လုပ်နေတာပါ x-ray ဆိုးဝါးနေလို့ရှိရင်တကယ်သိလာပါတယ်တကယ်နှိမ့်တိုင်းကြည့်နေလို့ရှိရင်အကျိုးလူနာတွေဆိုရင်စောင့်တော့မစောင့်တော့ဘာဖြစ်လို့လဲဆိုတော့သေနှုန်းအများများပါတယ်အမဘာဖြစ်လို့လဲဆိုကျွန်တော်ဆိုလို့ရှိရင်ဒီစပြီး trial စရတဲ့အချိန်ဆိုဂျာတာဘရင်းနီဆိုလို့ရှိရင်ဂျာတာဘရင်းနီမှာကြည့်တယ်တောက်ကြနေမှာစုံသွားပါရဲ့မနေ့ကဆိုလို့ရှိရင်ကျွန်တော်လင်မယားနှစ်ယောက်ကိုကြည့်တယ်အဲဒီနေ့မနေ့မှာတယောက်စုံသွားပါတယ်နောက်တယောက်ကလည်းအချိန်ဒီမကောင်းပါဘူးဆိုတော့တကယ်လက်တွေ့ကျွန်တော်တို့လုပ်နေတဲ့အချိန်မှာမနေ့စဉ်နဲ့အမျှတော်တော်ကြီးကိုဆိုစိတ်မကောင်းစရာအကြောင်းအရာအများကြီးတွေ့ရပါတယ
်ဆရာတို့လိုပေါ့နော်ဒီကျမကြီးဝန်ထမ်းတွေဆရာဝန်တွေအထုကူတွေလူနာပြုတွေပေါ့လေအဲ့ဒီရှေ့တန်းကနေပြီးတော့အလုပ်လုပ်နေရတဲ့လူတွေမှာရောဒီ virus ကူးစက်ခံရတဲ့အနေအထားမျိုးပေါ့နော်အမေရိကန်ပြည်ထောင်စုမှာရှိနေပြီလား
ဟုတ်ကဲ့ရှိပါတယ်ကျွန်တော်တို့တရားတော်ကတော့လက်စမတယောက်ဒီ Midwest မှာတရားအသက်ဆုံးရှုံးသွားတယ်လို့ကျွန်တော်ကြားရပါတယ်ကိုနာမည်ဟိုအရောသူတို့ဒီလိုသတင်းတက်လာတယ်ပေါ့လေနောက်တစ်ခုကတော့လက်ရှိအနေထားကတော့ကျွန်တော်သိတဲ့လောက်ကတော့နယူးယောက်မှာဆရာဝန်၂ယောက်လောက်တော့ဟိုအရေးပေါ်အခြေအနေမှာရောက်နေတယ်နယူးယောက်ဆိုတော့ဒီ Brooklyn မှာပေါ့နော်ဆေးရုံတရုံမှာဟိုအရေးပေါ်အသက်ရှူဆက်ပေါ်မှာရောက်နေတယ်လို့ကျွန်တော်သိပါတယ်နောက်တစ်ခုကပထမဆုံးလူနာသွားတဲ့နယူးယောက်စီးတီးမှာရှိတဲ့ဆေးရုံမှာဆရာဝန်ရော ตุนาบิโรแล้วตะกูปอเนาะไอ้เตียก็3รอบแล้วไอ้มาตุกูเรสปิเรเตอร์ปอมายောက်นี่เนี่ยรู้ตะดิงจาบาแล้วตะกูก็တော့ဒီ Washington State ปอเนาะไอ้ Evergreen Health ဆိုရဲ့နေရာမှာအရင်အသေးပြောင်းရပါတယ်ไอ้နေရာမှာလည်းကျောင်းနေဒုက္ခရောက်တယ်ဆိုတော့ကျွန်တော်တို့မီတင်လုပ်တဲ့အချိန်မှာကျွန်တော်တို့တွေ့ပါတယ
်။နယူးယောက်မြို့ကကုဆတ်အထူးကုဆရာဝန်ဒေါက်တာဆေယာတက်ကိုဆက်သွယ်မေးမြန်းခဲ့တာပါရှင်။